ရခိုင်ပြည်နယ်ကဒုက္ခသည်တွေအနေချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ထွက်ပြေးနေစေဖြစ်တာကြောင့်နေရပြင်ရေးအစီအစဉ်ပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကစိုးရိမ်နေချိန်မှာပဲဒုက္ခသည်တွေကိုမကြာခင်စတင်လက်ခံနိုင်ဖို့မျှော်လင့်ကြောင်းမြန်မာအစိုးရတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းအကြမ်းဖက်မှုတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်အတွင်းမှာခက်ခဲတဲ့အခြေအနေတွေကြောင့်အနေချင်းဘင်္ဂလားဒေ့ရှ်ကိုဆက်လက်ထွက်ပြေးလိုသူတွေလည်းရှိနေသေးပါအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားရမယ့်ဆုမှုကဆက်ပြောပြပေးပါလိမ့်မယ်ရှင်။
ဟုတ်ပါတယ်ရခိုင်ပြည်နယ်ကနေသတင်းတပတ်ကိုလူပေါင်း 1,500 နှုန်းလောက်နဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုဆက်လက်ထွက်ပြေးနေစေဖြစ်တာကြောင့်ဒုက္ခသည်တွေနေရပြန်ဖို့လက်တလောမှာဖြစ်နိုင်မလားလို့ကုလသမဂ္ဂကတန်လျာရှိနေပေမဲ့မြန်မာအစိုးရကတော့ဘင်္ဂလားဒေ့ရှ်နဲ့ညှိနှိုင်းပြီးပြန်လည်နေရာချထားရေးအမြန်ဆုံးဆောင်ရွက်ဖို့စီစဉ်နေတဲ့ကြောင်းပြောဆိုခဲ့တာပါဒုက္ခသည်တွေကိုအစောဆုံး2လအတွင်းပြန်လည်လက်ခံနိုင်ဖို့မျှော်လင့်ထားကြောင်းလည်းရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးနဲ့ဖွံ့ဖြိုးရေးစီမံကိန်း UEHRD ကကော်မတီရဲ့ဒုဥက္ကဋ္ဌလည်းဖြစ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ
်။နိုင်ငံသဘောတူစာချုပ်လုပ်ထားတယ်။စာချုပ်တိုင်းကတော့23ရက်17လကစာချုပ်ထုတ်တယ်။အဲဒါကြောင့်2လအတွင်းမှာပြည်내လက်ခံမှာဆိုတော့ 22nd January ကစပြီးတော့လက်ခံလို့ရပြီပေါ့နော်။ဘာလို့နေလဲဆိုတော့အစီအစဉ်ဖြစ်ဖို့အတွက်ကိုဆောင်ရွက်နေတယ်။စင်လင်းကဘာတွေဖြစ်မလဲဆိုတဲ့ခါကျတော့ reception site ကိုပထမဆုံးလုပ်နေတယ်။အဲဒါလည်းပြီးမှာပဲဒီတော့အတွင်းမှာအချိန်မီပြီးမယ်ပဲ reception site ပေါ့ဒါကလက်ခံရေးစကံ။အဲ့မှာအကြာကြီးထားရလဲမဟုတ်ဘူး။တရက်တော့မဟုတ်နှစ်ရက်ပေါ့နော်အဲ့မှာတရက်နဲ့ဒီလှဖို့ခေါအောင်ဆိုတဲ့ဈာစခန်းရှိတယ် drop in center လို့ပဲသုံးတယ် temporary place လို့ပဲသုံးတယ်အဲ့ဒါအကြာကြီးထားမှလည်းမဟုတ်ဘူးဒါကတော့တောင်ပြိုလက်ဝဲနဲ့ငခုရဘက်ကဝင်မှာဒီလားဆိုငခုရကုန်းလားဆိုတောင်ပြိုလက်ဝဲအဲ့ဒါကြောင့်ဝင်မဲ့နေရာတွေနဲ့အနည်းဆုံးမှပြန်ထောက်ဖို့ဆိုပြီးအခုစီစဉ်နေ
တယ်နိုင်ငံအစိုးရတွေကစီစဉ်နေပေမဲ့ရခိုင်ပြည်နယ်ကလက်ရှိအခြေအနေဟာဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့ရေရှည်တည်တတ်မဲ့နေရပြန်နိုင်မဲ့အခြေအနေမျိုးမဟုတ်သေးတဲ့အတွက်ဒုက္ခသည်တွေကဆက်ပြီးထွက်ပြေးနေကြတော့မယ်လို့လဲ UNHCR ရဲ့ဒုတိယမဟာမင်းကြီးကပြောပါတယ်ဒီပေါ်မှာရခိုင်ပြည်နယ်တွင်နေထိုင်နေကြစေရိုဟင်ဂျာမွတ်စလင်တွေအတွက်အဓိကကတော့လုံခြုံရေးနောက်သွားလာရေးနဲ့ကျန်းမာရေးစောင့်ရှောက်မှုအပါအဝင်နေထိုင်လုပ်ကိုင်စားသောက်မှုအရန်အခက်ခဲဖြစ်လာနေတဲ့အတွက်အခုလိုဆက်ထွက်ခွာနေကြတာလို့ရခိုင်ပြည်နယ်မောင်နှောဒေသခံမြို့တကြီးကျေးရွာသားရိုဟင်ဂျာမွတ်စလင်တို့ဖြစ်တဲ့ကိုလာထွန်းကအခုလိုပြောပြပါတယ
်လူတွေကဒီဘက်မှာအတော်လာတွေလည်းအခုတိကျန်သက်တာတယ်ပြီးတော့အလို့အခိုင်လည်းမရှိရဘူးလူတွေမှာစားဝင်နေလေတော်တော်လေးဒုက္ခရနေရတယ်ပြီးတော့ဆံမရပိုင်းအဆသအရာရာပေါ့လူတွေကဘာတကူမှအစင်ပြေမှာမဟုတ်ဘူးနောက်ပြီးတော့ NVC ကိစ္စတူနဲ့အစိုးရကလည်းအဲ့အထင်အရမှလုံနေတယ်လူတွေကလည်းအဲ့ဒီတဲ့ကူမယူရှင်ဘူးလက်မကင်ရှင်ဘူးဆိုတော့လူတွေကမျက်လုံးရှဲနေပြီးတော့ဟိုဘူပဲသွားဖို့ဆုံးဖြတ်နေကြတာဒီတပည့်နဲ့ပြတ်တင်းကြတော့နည်းနည်းအေးနေတယ်ဒီမှာအရင်တုန်းကတော့ပန်းလာပဲအရင်သလရင်ကဟာဒီရောဆိုတော့ပြီးတော့နောက်တရာကနေအယောက်20ကျော်ကျော်ပန်းတယ်ပန်းပြီးတော့သူတို့အမှုဆွေးတာကအာစာနဲ့ပတ်သက်တဲ့ဆန်းနမှုရှိရဆိုပြီးတော့တော်လာရခံတက်တာလုံးပဲပြီးတော့အလို့အခိုင်တွေကလည်းအရင်လူမရှိကြဘူးပြီးတော့ဒီမှာရွာတွေကလည်းတိရှင်ရမှုစုစုပေါင်းရွာတော်မှာဟို15ရွာလောက်ပဲရှင်နေတာဆိုတော့လူတွေမှာအလို့အခိုင်လည်းမရှိကြဘူးပြီးတော့ညောင်းလေးဆက်မရှိကြဘူးပေါ့စိတ်ယုံလက်ခက်ခဲရှိတယ်ပြီးတော့ပုဂ္ဂလိကစိတ်ယုံတွေပါလည်းမရှိဘူးပုဂ္ဂလိကဆရာဝန်လည်းမရှိဘူးဆိုတော့အဲ့လိုဆက်မရေးနဲ့ဟိုပါပတ်သက်လာရင်အရင်ကူကိုပဲအားကိုးနေရတယ်
အခုလိုရိုဟင်ဂျာမွတ်စလင်တွေဆက်လက်ထွက်ပြေးနေကြတဲ့အခြေအနေပေါ်မှာတော့ဒုက္ခသည်တွေပြန်လည်လက်ခံရေးအဓိကဥဆောင်စီစဉ်နေသူတူဖြစ်တဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကအကြမ်းဖက်မှုတွေမရှိတော့သလိုမြမပတ်ချန်းကနေတွန်းထုတ်နေတာလည်းမရှိပါဘူးလို့အခုလိုပြောပါတယ်
ဒီဘက်ဘာမှမဖြစ်ဘူးဒီဘက်မှာနေတော့ဟိုဘက်မှာလည်းကြောက်နေတယ်ဆိုပြီးတော့အဲ့လိုပဲဆက်ဖြစ်နေတာလားအဲ့ဒီသဘောမျိုးပေါ့ဘာဖြစ်လို့ဆိုဒီမှာစားနိုင်ချာလဲအကုန်လုံးပြည့်စုံပြီးနေတာပဲလေအဲ့ဒါကြောင့်မလို့အကြောင်းတစ်ခုခုဘာဖြစ်နေတာလဲပေါ့နော်သူတို့ဟိုဘတ်တိုမျိုးဆွဲခေါ်နေတာလားကျွန်းလွတ်တာတော့မရှိဘူးဒီဘက်ကကျွန်းတာမရှိဘူးပို့ရွာမရှိဘူးပူးမင်းများဖြစ်သလားပေါ့ဟိုဘက်ကရောဘာအတွက်ကိုဘလို့လုံးနေလဲမသိဘူးဒါပေမဲ့အခုရဲ့ပိုင်းကြီးကတော့တော်တော်နေရောပါပြီပြန်ထွက်တာလေ
ပြန်လည်လက်ခံနေရချထားရေး2လအတွင်းစတင်မှုနှစ်နိုင်ငံကြားပြီးခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကသဘောတူထားခဲ့တာဖြစ်ပြီးလာမယ့် January လနောက်ဆုံးပတ်အတွင်းမှာတော့ဒုက္ခသည်တွေကိုတရားဝင်လက်ခံနိုင်ခြင်းရှိတယ်လို့မြန်မာအစိုးရဘက်ကပြောဆိုထားပါတယ်အခုလိုဘင်္ဂလားဒေ့ရှ်ဘက်ခြမ်းကမွတ်စလင်တွေကိုပြန်လည်လက်ခံဖို့ပြင်ဆင်နေတယ်လို့ရခိုင်ပြည်နယ်အတွင်းမှာပဲဘေးလွယာကိုထွက်ပြေးသွားကြရတယ်ရခိုင်တိုင်းရင်းသားတွေပါဝင်ဟိန္ဒူဘာသာဝင်တွေမျိုးသက်ခမီးစားတဲ့အခြားဌာနတိုင်းရင်းသားတွေအတွက်ပြန်လည်နေရာချထားရေးကျေလက်အရာစီမံကိန်းတွေတိစောက်ပေးနိုင်ရေးစီစဉ်ပေးနေတဲ့အကြောင်းလူငယ်ပြန်ဝင်ကြီးကပြောပါတယ်